အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုင်းနဲ့ပြည်ထရေးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေတို့ကလည်းချင်းပြည်နယ်ကိုတွားရောက်ခဲ့ကြပါတယ်ထိုင်းနိုင်ငံသားတရားခံပြည်တဦးကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဖမ်းဆီးရမိထားတယ်ဆိုတာနဲ့မြန်မာတပ်မတော်နဲ့ကချင်လူလက်ရေးတပ်မတော် KNA တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတမရောကကွေရီဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေတို့ဟာဒီဇင်ဘာလ19ရက်နေ့ကချင်းပြည်နယ်ကိုတွားရောက်ခဲ့ကြပါတယ်။မကြာသေးခင်ရက်ပိုင်းကချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်မှာမြမတမရောနဲ့ရခိုင်တမရော AA တို့တိုက်ပွဲဖြစ်ပွားပြီးနောက်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဟာချင်းပြည်နယ်တောင်ပိုင်းစစ်ပြူဟာရှိရာမတူပီမြို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ပြည်ထရေးဝန်ကြီးကတော့ချင်းပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံပြီးပလက်ဝနဲ့မတူပီမြို့နယ်တွေဟာရဲကင်းစခန်းတွေတိုးချဲ့ဖွင့်လှစ်နိုင်ရေးတို့ကိုဆွေးနွေးခဲ့ကြပါတယ်အခုလိုနိုင်ငံတော်အကြီးအကဲနှစ်ဦးချင်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာတပြိုင်နက်တည်းတွားရောက်ခဲ့ကြတာနဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်နယ်အစိုးရကတော့တိတိကျကျသတင်းထုတ်ပြန်တာမရှိပါဘူး
တတတကျုံအမိတ်ချမှတ်ခံရတဲ့မြန်မာနိုင်ငံဘက်ကိုထွက်ပြေးလာထိုင်းနိုင်ငံသားတရကံပြည်သူကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဒီဇင်ဘာလ18ရက်နေ့ကဖမ်းဆီးရမိထားပါတယ်ဖမ်းဆီးရမိထားတဲ့ထိုင်းနိုင်ငံသားတရကံပြည်ဒေါက်တာဆူဖတ်ဆူရူဟာ2012ခုနှစ်ဩဂုတ်လတွင်ကမြန်မာနိုင်ငံသားခြံလုတ်သမား9ဦးကိုလွှတ်အခမပေးဘဲတပ်ဖြတ်မီးရှို့ခဲ့တဲ့မှုနဲ့ထိုင်းနိုင်ငံဖတ်ပူရီခရိုင်ဖတ်ပူရီရဲစခန်းမှာမှုဖွဲ့ဖမ်းဆီးထားပြီးတော့အာမခံနဲ့ခံဝန်ပေးထားရာကနေထွက်ပြေးသိမ်းရှောင်နေသူတူလည်းဖြစ်ပါတယ်လက်ရှိမှာတော့ဒေါက်တာဆူဖတ်ကိုမော်လမြိုင်မြို့မှုပွန်ရဲစခန်းမှာယာယီထိန်းသိမ်းချောက်လောင်ထားပါတယ်ဒေါက်တာဆူဖတ်ကတော့ထိုင်းနိုင်ငံကိုဥပဒေနဲ့ညီလွှဲပြောင်းနိုင်ရေးအတွက်လည်းစီစဉ်ဆောင်ရွက်နေတယ်လို့မှုပွန်လည်းမြေရဲစခန်းတာဝန်ရှိသူတွေကပြောပါတယ်
ကချင်ပြည်နယ်ဘက်မှာတော့မြန်မာအစိုးရတပ်မတော်ကနေကချင်လူလက်ရေးတပ်မတော် KNA ရဲ့လိုင်းဖောင်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဂျက်တိုက်လေယာဉ်နှစ်စီးနဲ့လည်း၆တိမ်ထပ်မင်းနဲ့တိုက်ခိုက်ခဲ့ပါတယ်ဒီဇင်ဘာလ19ရက်နေ့ကစလို့တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုကြောင့်လိုင်းဖောင်ဒေသခံတွေနဲ့အင်ဂျာယန်ဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရတယ်လို့အင်ချီ40နီးပါးမီးလောင်ပျက်စီးခဲ့တယ်လို့ကချင်ငင်းချမ်းရဲ့အကျိုးဆောင်ဦးဆန်အောင်ကပြောပါတယ်မြန်မာတပ်မတော်ထိုးစစ်ကြောင်ဝိုင်းမော်မြို့နယ်မြစ်ကြီးနားပမောကားလန်းအရှိဘက်ဂီဒွန်စခန်းကို KNO အနေနဲ့ဆုတ်ခွာခဲ့ရတယ်လို့အဲ့ဒီစခန်းအနီးကတပ်ရင်း3လိုင်းဖောင်စခန်းမှာထပ်မံပြီးတိုက်လေယာဉ်တွေနဲ့ဆက်လက်ပုံကျဲတိုက်ခိုက်နေကြောင်း KNA ဖတ်ကပြောပါတယ
်ရန်ကုန်မြို့တွင်ဒီဇင်ဘာလ18ရက်နေ့ကပြုလုပ်ခဲ့တဲ့မြန်မာတပ်မတော်နဲ့တရားရုံးဆက်အောင်မြင်စေကြောင်းထောက်ခံပွဲမှာရခိုင်မျိုးရဝတ်စုံဝတ်ဆင်ပြီးရခိုင်မျိုးအုံပြုခဲ့တဲ့အပေါ်မှာရန်ကုန်အခြေစိုက်ရခိုင်လူမှုဖွဲ့စည်းတွေကလည်းကြေညာချက်ထုတ်ပြီးကန့်ကွက်ရှုတ်ချလိုက်ကြပါတယ်အဲ့ဒီကြေညာချက်ကိုရန်ကုန်ခြေစိုက်ရခိုင်လူငယ်များဖွဲ့ရခိုင်လူမှုရေးအမျိုးသားရေးနဲ့လေးဝတီကုလရခိတတင်းအပါအဝင်ရခိုင်လူမှုဖွဲ့စည်း17ဖွဲ့စုပေါင်းပြီးတော့ဒီလ20ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီကြေညာချက်မှာဒီထောက်ခံပွဲကိုရခိုင်လူမှုဖွဲ့စည်းတွေကရခိုင်ဝတ်စုံဝတ်ဆင်ပြီးပါဝင်ခြင်းမရှိသလိုရခိုင်တိုင်းရင်းသားဝတ်စုံဝတ်ဆင်ပြီးလှုပ်ကြံတဲ့အပေါ်ပြင်းပြင်းထန်ထန်ချုပ်ချတယ်လို့လည်းဖော်ပြထားပါတယ်
မွန်အမျိုးသားပညာရေးရည်ရှိတည်တက်နိုင်ဖို့ရည်ရွယ်ချက်နဲ့မွန်အမျိုးသားပညာရေးနှီးနှောဖလှယ်ပွဲတရက်ကိုဒီဇင်ဘာလ18ရက်နေ့မွန်ပြည်နယ်လမိုင်းမြို့ဓမ္မယုံမှာကျင်းပပြုလုပ်ခဲ့ပါတယ်မိခင်ဘာသာစကားကိုအခြေပြုတင်ကြားနေတဲ့မွန်အမျိုးသားပညာရေးကိုအစိုးရကလည်းအသိအမှတ်ပြုကာဥပဒေရေးဆွဲပေးဖို့နဲ့ပြင်ပအလူရှင်တွေရဲ့ထောက်ပံ့မှုတစ်ခုတည်းနဲ့မရက်တီပဲကျောင်းရံပုံငွေရရှိဖို့အတွက်မွန်တမျိုးသားလုံးနဲ့သက်ဆိုင်တယ်လို့အမျိုးသားပညာရေးကော်မတီဥက္ကဋ္ဌနိုင်ပညာလည်းကဆိုပါတယ်။လက်ရှိမွန်အမျိုးသားပညာရေးဌာနလက်အောက်အထက်တန်း3ချောင်းအလယ်တန်း16ချောင်းအပါအဝင်စုစုပေါင်း138ချောင်းရှိပြီးစာသင်နှစ်တစ်နှစ်ပတ်လုံးအတွက်ငွေကျပ်သိန်းပေါင်း 9,000 ကျော်ကုန်ကျနေပါတယ်။မွန်အမျိုးသားပညာရေးနှီးနှောဖလှယ်ပွဲမှာမွန်တန်ကာတော်တွေမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်နဲ့ပါတီဝင်တွေ ပညာရှင်တွေမွန်ပညာရေးဌာနကတာဝန်ရှိသူတွေနဲ့စိတ်ဝင်စားသူစုစုပေါင်း100ကျော်တက်ရောက်ခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသရှိနေရပြန်စစ်ဆောင်ပြည်သူတွေဟာစာဝတ်နေရေးပြင်ရာသီဥတုဆိုးရွားစွာအေးလွန်းနေတဲ့အတွက်အဝတ်ထည်နဲ့စောင့်တွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။အစိုးရအနေနဲ့လလုံးဆက်ဆက်မှာစည်ရင်ကောက်ယူနေတာတွေလှုပ်ဆောင်နေပေမဲ့မွန်ဂိုဒေသတွင်အဆောက်အဦတွေနေအိမ်နဲ့ကျောင်းတချို့လည်းတိုက်ပွဲတွင်ပျက်စီးသွားတာကြောင့်အကူအညီတွေချက်ချင်းလုပ်ပေးနိုင်မှာမထင်ဘူးလို့မွန်ဂိုဒေသခံသူကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ KIA, TNL, MNDAA, AA စတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့အကြားမူဆယ်မွန်ဂိုဖောင်းဆိုင်ဒေသဘက်မှာစစ်ရေးသိမ်းမှာခဲ့ကြသလိုတိုက်ပွဲတွင်ဒေသက2000ခန့်ဟာလည်းတရုတ်နိုင်ငံဘက်ကစစ်ပေးသိမ်းချောင်ခဲ့ကြရပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်လွတ်လပ်ရေးတပ်မတော် KOKIA ဌာနချုပ်လိုက်စာအနီးနဲ့ကီးတောင်စခန်းကုန်းအနီးမှာရှိတဲ့လိုက်ဖောက်တပ်စခန်းတစ်ဝိုက်ကိုမြမတပ်မတော်ကနေလေကြောင်းအကူနဲ့တိုက်ခိုက်နေစေဖြစ်တယ်လို့ဒီတိုက်ခိုက်မှုကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။အမည်ရဲ့စူးစီးချက်ကိုဆိုင်းမွန်းကနေအခုလိုတင်ဆက်ထားပါတယ်။
ဒီစင်ဘာ21ရက်နေ့မနေ့ပိုင်းကလိုင်စာကရရဲ့တပ်စခန်းတဝိုက်ကိုမြန်မာတပ်မတော်ကနေတိုက်လေရင်သုံးစင်းနဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ်
။အခုဒီနေ့ကလိုင်ဖောင်ဘက်မှာပစ်နေတယ်။လိုင်ဖောင်ဆိုတာအဲ့ဒီကီတိုနက်စိတ်မဝေးပါဘူး။အဲမှာတိုက်လေရင်သုံးစင်းမြေပြင်တက်ကတော့နှစ်ချိန်ထိုးနှစ်ချိန်လှန်ကျသွားတယ်လို့ပြောတာပဲ။အဲနောက်တစ်ခါဒီမုံလိုင်ခက်ဖက်ကဒုက္ခတဲ့စခန်းသားတွေဒီရင်းပဲအလန့်ဘုံနေလက်လက်နဲ့ကြီးကြတယ်။
လိုင်စာမြို့မုံလိုင်ခတ်ကျေးရွာအနီးရှိဒုက္ခတဲ့စခန်းကိုလည်းဒီဇင်ဘာ18ရက်နေ့ကလက်နက်ကြီးတွေကြားရောက်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းလက်တလောဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသခံတွေစစ်ပေးရှောင်နေရတယ်လို့ကချင်ငင်းချမ်းရဲ့ဂျိုးတော်ဆောင်အဖွဲ့ PCG မှဦးဆောင်အောင်ကခုလိုပြောပါတယ်
။လိုင်ဖောင်းစခန်းဘက်မှာသူကသူစစ်ချင်နေတယ်ကျွန်တော်သိရတယ်။အရင်သမဟာစစ်ရဲ့ area တိုင်ရင်လေးပေါ့အဲ့ရွာရွာသားတွေရောရှိတဲ့နေရာအိမ်မှာလေလေကြောင်းရောကြီးကြောင်းရောနဲ့စိုက်နေတယ်လို့သိရတယ်ခင်ဗျ။ဒီဒုက္ခတွေတွေလည်းတချို့လည်းဝိုင်းမော်ဘက်မှာရောက်နေတာရှိတယ်။ကျွန်တော်တို့ကလေရင်နဲ့ပြက်လို့အိမ်တွေကြီးလောင်ပါသွားတဲ့အဲညီသားစုတွေကတော့ဒီဝိုင်းမော်ဘက်မှာတချို့တရားရောက်နေတယ်လို့အိမ်ခြေ40လောက်ရောက်နေတယ်လို့တော့သိရတယ်ခင်ဗျ
။ကချင်လူလိုက်ရဲ့ဖွဲ့ KIA ဌာနချုပ်လိုက်စာနီးတဝိုက်ရှိ KIA တပ်စခန်းတွေကိုမြန်မာတပ်မတော်မှဒီဇင်ဘာလလယ်လောက်ကစပြီးထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်လက်ရှိအစိုးရတစ်လုံးဆောင်နေတဲ့ငင်းချင်ရင်လုပ်ငန်းစဉ်အပေါ်ထိခိုက်နိုင်တယ်လို့လည်းဦးဆောင်အောင်ကဆက်ပြောပါတယ်
သူစစ်တွေကဆက်ဖြစ်နေတော့ကျွန်တော်ငင်းချင်ရင်ကတော့တော်တော်လေးကိုလောင်းဝေးနေတယ်လို့မြင်နေရတယ်ခင်ဗျအဲလက်ရှိအနေသာတော့ဒီကငင်းချင်ရင်ကျင်နေရတော့အဲအစိုးရရဲ့ထူးချက်ဆက်သွားတယ်ရက်ဆိုင်တဲ့ပုံမှာဂိုင်းမှုတည်တယ်သူ
KIA ရဲ့အရေးပါတဲ့ရှေ့တန်းတပ်စခန်းတစ်ခုဖြစ်တဲ့ကီတောင်ရှေ့တန်းတပ်စခန်းကိုလည်းအစိုးရတပ်မတော်နဲ့ KIA တို့အကြားလေးလာကြတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒီဇင်ဘာ16ရက်နေ့ကဆုတ်ခွာပေးလိုက်ရတာဖြစ်ပါတယ်
ဆက်ပြီးတော့ချင်းပြည်နယ်လွတ်တော်ကပြင်ဆင်ရေးဆွဲပြီးပြည်ထောင်စုလွတ်တော်ကိုပေးပို့ခဲ့တဲ့အမွေဆက်ခံခြင်းဥပဒေနဲ့ထိမ်းမြလက်ထပ်ခြင်းဓလေ့ထုံတမ်းဥပဒေကိုပြင်ဆင်ရေးဆွဲပေးဖို့ NINU လို့ခေါ်တဲ့ချင်းအမျိုးသမီးအဖွဲ့ကနေချင်းလွတ်တော်ဥက္ကဋ္ဌကိုတောင်းဆိုခဲ့ပါတယ်။ Slide Robert ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်။
ပရမကျင့်ချင်းမြင့်တဲ့လှုပ်တော်ကပြင်ဆင်ရေးဆွဲခဲ့တဲ့ချင်းဝိဒေတာတိုင်းအဲ့ဥပဒေထက်ကအမွေဆက်ခံခြင်းဥပဒေနဲ့ထိမ်းမြလက်သက်ခြင်းဒလိထုံးစံဥပဒေဟာချင်းမျိုးသမီးတွေအတွက်တရားမျှတမရှိဘူးလို့နီနူးဖွဲ့ရဲ့ညွန်ကြားရေးမှူးမိုင်လန်နိုက်ချဲကပြောပါတယ်
အမွေဆက်ခံခြင်းနဲ့ပတ်သက်ပြီးတော့ပေါ့နော်28ချင်းအက်အရာဆိုရင်လင်မယားလက်ထပ်ပြီးတော့အင်တလုံးဆောက်နိုင်တယ်ဆိုရင်အဲ့ဒါတမန်ပစ္စည်းတစ်ခုဖြစ်သွားနိုင်တာမို့မူအဖြစ်သမီးနဲ့မိခင်ကအမွေဆက်ခံခွင့်ရရှိတယ်လို့ကျွန်တော်ပြောနိုင်တယ်ဒါပေမဲ့ခုပြင်ဆင်တဲ့ဥပဒေကြောင့်မှာတော့အဲ့ဒီပြုပုံမှာကိုသူတို့ဖြုတ်ထားပြီးမှအိမ်နဲ့အဲ့ဒီအိမ်ဆောက်ထားတဲ့မြေနေရာကိုတားရှိရန်ဒါကပဲစက္ကရာမယ်လို့ဆိုပါရယ်ကျမတို့ကရရှိခဲ့တဲ့အခွင့်အရေးလေးတော့ပဲ့ပါသွားတာကိုကျမတို့တွေ့ရပါတယ်
ချင်းအပ်လို့ခေါ်တဲ့1947ခုနှစ်ကပြဋ္ဌာန်းထားပြီးအခုချိန်ထိချင်းတောင်သားမှာကြည်တုံးနေတဲ့ချင်းဝိဒေသတန်အဲ့ဦတွေထက်ကခင်းနဲ့စီလော်မှုမရှိတော့တဲ့အမွေဆက်ခံခြင်းဥပဒေနဲ့ထိမ်းမြလက်ထပ်ခြင်းဒလိထုံးစံဥပဒေကိုအရင်ပထမကျင်းလွှတ်တော်သက်သက်မှာပြန်လည်ပြင်ဆင်ပြီး2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကပြည်ထောင်စုလွှတ်တော်ကိုချင်းမြင့်နဲ့လွှတ်တော်ကနေပေးပို့ခဲ့တာဖြစ်ပါတယ်ခင်းနဲ့စီလော်မှုမရှိတော့တဲ့ဥပဒေတွေကိုပြန်လည်ပြင်ဆင်ဖို့လှုပ်ဆောင်လာတဲ့ပုံမှာကြိုးဆိုပေမဲ့အဲ့ဒီဥပဒေရဲ့ကောင်းကျိုးဆိုးကျိုးတွေကိုတိုင်းရိုက်ထိတွေ့ခံစားရမယ့်အမျိုးသမီးတွေရဲ့တောင်းဆိုတင်ပြချက်ကိုလိလူရှုခံရတယ်လို့မိုင်လဲနိုင်ချေကပြောပါတယ
်ဥပဒေချင်းထွက်လာတဲ့အခါမှာလွှတ်တော်ဟာသူတို့ရဲ့တင်ပြချက်တွေကိုထည့်သွင်းစဉ်းစားပေးခြင်းမရှိတာကိုတွေ့ရပါတယ်သူတို့ပြောတဲ့အချက်တွေကိုဆုံးဖြတ် က်ချက်ချတဲ့အခါမှာလုံးဝဥပိ္ပခပြုတ်လိုက်တာမျိုးကတိတ်ပြီးတော့အဆင်မပြေဘူးပေါ့နော်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းမြင့်နဲ့လှုပ်တော်ဥက္ကသဥဆိုဘွဲကတော့လာမယ့်နှစ်ပရမဆုံးပြည်နယ်လှုပ်တော်စီဝေးခေါ်တဲ့အချိန်မှာဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ
်ဥပဒေပိုင်းကဏ္ဍဆိုတော့အလုံးညွန့်နေကုမြွန့်နေကုစည်ခေါ်မှပဲနောက်မှာ2019မှာဆက်လက်ပြီးတော့ဆောင်ရွက်ဖို့စီစဉ်ထားပါတယ်နော
်အခုလိုမပြည့်စုံသေးတဲ့ချင်းလူမျိုးတွေရဲ့ဓလေ့ထုံးစံအစဉ်လာဥပဒေကြမ်းတွေကိုတခြားလူမျိုးအများစုပါဝင်တဲ့ပြည်တော်စုလှုပ်တော်မှာဆွေးနွေးဆုံးဖြတ်တာထက်ချင်းလူမျိုးအများစုပါဝင်တဲ့ချင်းမြင့်နဲ့လှုပ်တော်မှာပုံမူပြည့်စုံတဲ့အသည့်အခြေလက်ဆွေးနွေးပြီးပြင်ဆင်ရေးဆွဲသင့်တယ်လို့မိုင်လန်းနှစ်ချဲကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေတို့ကနေချင်းပြည်နယ်ကိုတွားရောက်ခဲ့ကြပါတယ်မြန်မာနိုင်ငံဘက်ကိုထွက်ပြေးလာတဲ့ထိုင်းနိုင်ငံသားတရေခံပြေးတူကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဖမ်းဆီးရမိထားပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။